နိုင်ငံတော်လျှို့ဝှက်ချက်အဝတီနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်တို့မှအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်နဲ့ခွန်းနှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတကာစံတမန်တွေကတော့ဒီလိုမျိုးပြစ်ဒဏ်ချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ဟန်တားတဲ့လုပ်ရဖြစ်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရလို့ပြောဆိုဝေဖန်ကြပါတယ်။တရားရုံးကိုကိုယ်တိုင်သတင်းတွားယူထားတဲ့ VOA သတင်းတော်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအစိုးရလှုပ်ဝှက်ချက်များဥပဒေပုံမှန်3-1ကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်နှစ်ယောက်ကိုအပြစ်ရှိရဆိုပြီးထောင်ဒဏ်9နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးစကော့မာရှယ်ကတရားရုံးတော်ကထွက်ထွက်ချင်းအခုလိုပြောဆိုလိုက်ပါတယ်။
It's sad. I mean, I'm sad for Walon and Chosou and their families, of course.
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်သူတို့မိသားစုအတွက်ကောဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမှန်တိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်ပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလားရော့သွားမလားဆိုတာပါမြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ
်ရိုက်တာသတင်းဌာနရဲ့အာရှရေးရာအယ်ဒီတာကေဗင်ကလော်လစ်စကီကလည်းဒီအချိန်ဟာအမောင်ဖုံးနေအမှန်တရားပွဲအချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီတရားရုံးရဲ့စီရင်ချက်ဟာဗမလိုက်ဘူးမျှတတဲ့စံသတ်မှတ်ချက်တွေနဲ့ကန့်ညီတယ်လို့ပြောပြနိုင်တဲ့တသက်ပြနိုင်တဲ့စီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ
် It's disappointing for us at Reuters It's heartbreaking for their colleagues their friends and their family
ရတာတင်းထာနာတော့စိတ်ပြရတဲ့အချိန်ကြေကွဲစိတ်မကောင်းရတဲ့အချိန်မှာသူတို့မိတ်ဆွေတွေလုပ်ပေါ်ကင်ဘက်တွေမိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အချိန်မှာဒီနေ့ဖြစ်ရကတရားဥပဒေစိုးမိုးရေးကိုမတိမဲနေလုပ်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုလည်းထိပါလိုက်တဲ့လုပ်ရပ
ါသတင်းတော်တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတော်နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နည်းလမ်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ်
ဒီနေ့ဒီကနေ့ပတ်သက်ပြီးတော့အင်မတန်မှစိတ်ကြစရာကောင်းပါတယ်။ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောရတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥပဒေဒီမိုကရေစီရေးနောက်ကဒီလိုတဲ့ကထုတ်ပေါ်မှုတရားဥပဒေစိုးမိုးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုသာပြသလိုက်တာပဲဖြစ်ပါတယ်
။ကျွန်တော်တို့ဒီဒရင်းလောက်နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအားလုံးဆက်ပြီးတော့လုပ်သွားမှာပါ။
ဖန်စီကရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
။ဒါဟာဒီအနာဂတ်မရှိသလား။ဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါဟာကြောင်ကြောင်ချင်းချင်းပြောပေါက်တာရှင်းပေါက်တာလို့ကျွန်တော်ပြောချင်တယ်။ကျွန်တော်ဒီနေသားပေါ်မှာကျွန်တော်အတိအကျဆုံးနဲ့ကောင်းဆုံးကျွန်တော်ယူဆသွားပါမယ်။ဒီလိုပြောရတဲ့ဒီလိုပြောတာတော့
ဒီနေ့တရားရုံးကိုသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံသားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လှုပ်ရှားချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကအဟန့်တားတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်
။ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်ရေးစနစ်လည်းမလွတ်လပ်ဘူး။နောက်ထပ်တော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတည်တဲ့ဥပဒေနိုင်ငံတော်လှုပ်ရှားချက်2023ရဲ့ပြဋ္ဌာန်းတဲ့တည်တဲ့ဥပဒေကတကယ်ကိုကြည့်ပါလေအသာစီဖြစ်နေရဆိုတာပုံပြီးချင်ရှားလာတာပေါ့နော
်ကိုလာကြစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီတက်စီရင်ချက်ချလိုက်တာပါလူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့ကြိုးစားတာဖြစ်တယ်လို့အခြားသတင်းတောက်တွေကိုလည်းအလားတူတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ဒီလိုဖန်စီပီစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်။
ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှတရားခွင်ကိုကိုယ်တိုင်သတင်းတွားယူခဲ့တဲ့ VOA သတင်းတော်မတ်မီခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။